ကူးစက်မြန်မျိုးရိုးဗီဇကွဲကိုဗစ်ဗိုင်းရပ်စ်ပိုးသစ်တွေ့ထားတယ်လို့ကျွမ်းမယူကြီးဌာနကထုတ်ပြန်ထားတဲ့တဲ့ကစကိုင်းတိုင်းကလေးမြို့မှာကိုဗစ်အတည်ပြုလူနာတွေသေဆုံးတာထပ်ရှိနေပါတယ်ဒီကနေ့ဇွန်လ18ရက်နေ့မှာ9ဦးသေဆုံးတယ်လို့ကိုဗစ်လူနာတွေအတွက်ပရိဒအကူအညီပေးနေသူတွေကပြောပါတယ်လောလောဆယ်ကလေးမြို့မှာကိုဗစ်အတည်ပြုလူနာ200ကျော်ရှိတယ်ဆိုပေမဲ့ဒီထက်မကများနိုင်တယ်လို့လည်းကလေးမြို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လှုပ်အားပေးက VUE ကိုပြောပါတယ်
ကျွန်တော်တို့ဒီနိုင်ငံတော်ကတော့220ကျော်နေပြီကလေးမြောက်နယ်အတွင်းပေါ်တော့ဒါပေမဲ့ဘာမှအကြောင်းမချတဲ့ကိုဟာနဲ့ကိုအိမ်မှာကွာရန်တင်းလုပ်နေတဲ့လူကများတယ်ဆိုတော့ကျွန်တော်တို့ဒီမှာစဉ်းရင်းဝင်ထားတော့အလုံးတော်မဟုတ်ပါဘူးဒီလက်ရှိကျွန်တော်တို့ပြည်နယ်မှာ230နီးပါးရှိတယ်အခုနောက်လေးတော့မှကျွန်တော်တို့ရှိကိုအကြောင်းမချတဲ့နဲ့အကြီးပေါ်ဖြစ်နေတယ်ဆိုတော့အောက်ဆီဂျင်လိုနေတယ်ဆိုတော့အဲ့ဒါမှလည်းကျွန်တော်တို့ပြတာဒါနဲ့သူတို့မပြောခင်တော့ကဘယ်လိုလှုပ်ရှားလဲပါ냐အဲ့ဒါလည်းကွန်ပျူတာရောများမှာပဲကျွန်တော်တို့ဦးနှုတ်တအားဆိုတော့ရှင်းရင်းရတယ
်ကူးစက်မြန်တယ်လို့ယောဂပြင်းထန်နိုင်တဲ့အဲဖာဒယ်လ်တာနဲ့ကပ်ပါမျိုးရိုးဗီဇကွဲကိုဗစ်ပိုးသစ်တွေကိုကလေးမျိုးအပြင်ရန်ကုန်မန္တလေးပိတ်နဲ့တမူးမျိုးတွေမှာတွေ့ချတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်Alpha စရာကတော့မူလဗြိတိန်နိုင်ငံမှာစတွေ့ခဲ့တဲ့ပိုးကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကနာမည်ပေးထားတာဖြစ်ပြီး Delta နဲ့ Kappa ကတော့အိန္ဒိယနိုင်ငံမှာတွေ့ရှိခဲ့တဲ့ COVID ရောဂါပိုးမျိုးကွဲတွေဖြစ်ပါတယ်။အခုလိုကူးစက်မြန် COVID ပိုးတွေမြန်မာနိုင်ငံမှာတွေ့လာလို့ COVID တတိယလိုင်းဖြစ်မှာစိုးရိမ်နေရတဲ့အချိန်မှာပဲ COVID အတည်ပြုလူနာ200ကျော်ရှိနေတဲ့ကလေးမျိုးမှာလူနာတွေကိုကုသပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေပါတယ်။ဒါပေမဲ့လေကိုထူကိုထစနစ်နဲ့ကြိုးစားကုသပေးနေကြတယ်လို့စေတနာရှင်လောအပိတူကပြောပါတယ်
။ကျွန်တော်တို့အခုတလောတော့ဆရာဝန်ဆရာမတွေအမရှိတဲ့လို့ပဲဆိုတော့လူလည်းများအချို့ကကျွန်တော်ယောဂဆိုင်စားတယ်လို့တော်တော်လေးဦးမောက်ဆုံးပါတယ်ဒီလိုလို့မှလည်းမသိဘူး။အသက်သက်သွားနေလဲပါဝင်ပြီးတော့သူမြည်တဲ့လူလည်းရှိတယ်တချို့အောက်ဆီဂျင်နဲ့တချို့ကငွေရည်ကြီးနဲ့တချို့ကစီးနဲ့အဲ့လိုမျိုးကျွန်တော်တို့အခုတလောမှာတော်တော်လေးဖြစ်ပါပဲ
ကလေးမျိုးကလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ကိုမုံရွာမျိုးပေါ်နဲ့မန္တလေးမျိုးအထိစေတနာဝန်ထမ်းတချို့ကသွားရောက်တည်ဆောင်ပေးနေကြပါတယ
်မုံရွာမှာလည်းကျွန်တော်တို့ဘူးကနေပို့ပြီးတော့အပ်တယ်ကအခုမန္တလေးရဘူးတွေကိုလည်းကျွန်တော်တို့ကသစ္စာပရာဟိတအတင်းကဘူးတွေနှားပြီးတော့ပေါ့နော်ဘူးပေါင်ကြီးပေးရတာပေါ့နော်အဲ့လိုနဲ့လည်းတည်ဖို့လုပ်နေကြပါတယ်ကြာအခုလုံလောက်မှုမရှိကြီးရလုံးလုံးကတော့မရှိပြအဲဒီနေ့ဆိုလုံးဝပြတ်သွားတယ်ဗျကျွန်တော်အောက်ဆီဂျင်ကတော့အလူရှင်နေနဲ့အားကိုးပြီးတော့လေတက်နေတာပါဗ
ျဆရာနာတိမ်ပြီးနိုင်ငံရေးအခြေအနေမတည်ငြိမ်တာရောလုံခြုံရေးစိုးရိမ်ရတာကြောင့်မှသူတို့လိုပရိဒါအကူအညီပေးနေသူတွေအတွက်လည်းအခက်အခဲရှိပါတယ
်ကျွန်တော်တို့အခက်အခဲအဓိကတော့ကျွန်တော်တခါတည်းလူနာတော့အချိန်မရွေးဆိုတော့လေအောက်ဆီဂျင်ပန်းဆိုင်ရပတ်ချူလည်းရှိတယ်ဆိုတော့ဒီမှာအောက်ဆီဂျင်လူတွေကျွန်တော်တို့ကမတော်ရည်ဘူးဖြစ်နေတာအပက်ကလည်းအနာဝလည်းမဆန်ကြည့်ရဘူးအပက်ကလည်း CDM ကိုလည်းချုံရပြီးတယ်အပိကမြမှာအကြီးပေါ်လူသားတွေရှိတဲ့ချိန်မှာဆိုလို့ရှိရင်ကိုယ်တော်ဖြစ်တယ်ကျွန်တော်မစိတ်ပြီးမှလည်းမတော်လို့လည်းမကြည့်ဘူးလူသားတွေကအကြီးပေါ်တွေဆိုတော့သွားမခေါ်လို့လည်းမကြည့်ဘူးဆိုတော့အဲ့ဒါထွက်မိကြတာပဲ
ပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကလည်းကလေးမျိုးမှာကိုဗစ်ကြောင့်သေဆုံးသူတနည်းတည်း10ဦးအထိရှိခဲ့ပါတယ်ပဲခူးတိုင်းလက်ပံမြို့နယ်တွေကရွာတရွာနဲ့ရန်ကုန်တိုင်းလက်ကူးမြို့နယ်တို့ကကြောင်းတကြောင်းမှာလေကိုဗစ်ရောဂါပိုးအဆုလိုက်ကူးစက်တာတွေဖြစ်ပွားတာတွေ့ရပြီးတဲ့နောက်ကိုဗစ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုတပ်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ကျန်းမာရေးဝန်ကြီးဌာနကမြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်မလာအောင်ကာကွယ်ဆောင်ရွက်မှုတွေလုပ်နေတယ်လို့ပြည်သူတွေကိုလည်းကိုဗစ်စီးကန်းတွေအတိုင်းလိုက်နာကြဖို့တိုက်တွန်းနေပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇွန်လ16ရက်ည8နာရီထုတ်ပြန်တဲ့စာရင်းအရမြန်မာနိုင်ငံအတွင်းမှာတက်ခွဲနမူနာ3500ကျော်စစ်ဆေးတာမှာကိုဗစ်အတည်ပြုလူနာသက်355ဦးရှိခဲ့ပါတယ်။မြန်မာနိုင်ငံမှာစုစုပေါင်းကိုဗစ်ရောဂါဖြစ်ပွားသူလက်ရှိမှာ 34,600 ကျော်ရှိပါတယ်။သေဆုံးသူစုစုပေါင်းကတော့3350ထက်မနည်းရှိပါတယ်။ပြန်လည်ကောင်းမွန်လာတဲ့သူကတော့33,000ကျော်ရှိပါတယ်ရှင်။